တိဘက်လူမျိုးတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အရေးကြီးတယ်ဆိုတာကိုတိဘက်ဘာသာရေးခေါင်းဆောင်ကြီးဒလိုင်လာမားနဲ့အင်ဂျီရောမှစနေနေ့ကတွေ့ဆုံစဉ်မှာအမေရိကန်သမ္မတဘဲရက်အိုဘားမားကအလေးထားပြောကြားခဲ့ပါတယ်။တကပိတ်တွေ့ဆုံဆွေးနွေးပွဲအပြီးအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာသဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖို့အတွက်ဖုန်းတော်ကြီးဒလိုင်လာမားရဲ့ကိုယ်စားလှယ်တွေနဲ့တရုတ်အစိုးရကြားမှတိုက်ရိုက်ဆွေးနွေးဖို့လိုအပ်တယ်လို့သမ္မတအိုဘားမားကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။တိဘက်ကိုတရုတ်ရဲ့ဒေသတစိတ်တပိုင်းအဖြစ်သတ်မှတ်ထားတဲ့အမေရိကန်ရဲ့မူဝါဒကိုလည်းသမ္မတကထပ်မံပြောကြားခဲ့တယ်လို့ကြေညာချက်ကဆိုပါတယ်။သမ္မတအိုဘားမားနဲ့ဖုန်းတော်ကြီးဒလိုင်းလာမားတို့တွေ့ဆုံပြီးမှပဲဒီတွေ့ဆုံမှုဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာဖြစ်တဲ့တရုတ်လူမျိုးတွေရဲ့ခံစားချက်ကိုထိခိုက်အောင်လုပ်တယ်။တရုတ်အမေရိကန်ဆက်ဆံရေးထိခိုက်အောင်လုပ်တယ်လို့တရုတ်ကပြောပြီးတော့အမေရိကန်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။အမေရိကန်အနေနဲ့တရုတ်ရဲ့ရည်တည်ချက်ကိုအလေးထားစဉ်းစားသင့်ပြီးတော့သူအဆိုတရုတ်စန့်ကျင်ခွဲထွက်ရေးအဖွဲ့တွေကိုအားပေးနေတာရပ်တန်းကရပ်ဖို့တရုတ်နိုင်ငံသားကြီးဌာနပြောခွင့်ရသူကတောင်းဆိုခဲ့ပါတယ်။ဒီဘက်ကိုတရုတ်နိုင်ငံထဲကနေခွဲထွက်အောင်လို့ဖုန်းတော်ကြီးဒလိုင်လာမားကဥဆောင်ကြိုးပမ်းနေတာလို့တရုတ်ကဆွဆွဲထားပြီးတော့ဒီဆွဆွဲချက်ဟာမှန်မှန်မှုဆိုပြီးတော့ဖုန်းတော်ကြီးဒလိုင်လာမားဘက်ကညှင်းဆိုနေပါတယ်။